နိုင်ငံတကာကဖိအားပေးပြောဆိုသံတွေဆက်လက်ထွက်ပေါ်နေတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကပြဿနာတွေဟာအချိန်ယူဖြေရှင်းဖို့လိုအပ်တဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောပါရယ်ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါတွေကြောင့်တိတ်နေချီတဲ့အရက်သားတွေထိခိုက်နစ်နာနေရတဲ့အတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့ဝေဖန်မှုတွေကိုလည်း ANI သတင်းဌာနနဲ့တီးသန့်မေးမြန်းကမှဒေါက်တာဆန်းစုကြည်ကကာကွယ်ပြောဆိုသွားပါရယ်အပြည့်စုံကိုတော့မတ်သိန်းကြီးထိုက်ကပြောပြပေးပါမယ်ရှင်
ရခိုင်ပြည်နယ်တွင်မွတ်စလင်တွေအများစုနေထိုင်ရာဒေသတွေမှာအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်တိမ့်နဲ့ချီဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြရပြီးနောက်မှာတော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာဖိအားတွေနဲ့မြန်မာအစိုးရရင်ဆိုင်လက်ရချိန်မှာပဲရခိုင်ပြည်ပခါကိုဖြည့်ရှင်းဖို့အချိန်ယူရမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောဆိုလိုက်တာဖြစ်ပါတယ
် It's humanitarian issues which have arisen out of long-term socio-economic problems because the problems of the and political of course
လူသားချင်းစာနာထောက်ထားရမယ့်ကိစ္စတွေဟာကာလကြာရှည်လူမှုရေးစီးပွားရေးပြဿနာတွေကိုအခြေခံပြီးပေါ်ပေါက်ခဲ့ရတာပါနိုင်ငံရေးလည်းပါတာပေါ့လေရခိုင်ပြည်နယ်ကပြဿနာတွေဟာ19ရာစုခေတ်လောက်ကတည်းကရှိနေခဲ့တာပါမကြာခဏဆိုသလိုမွတ်စလင်နဲ့ရခိုင်လူမှုအတိုင်းဝိုင်းကြားပြဿနာတွေလည်းပေါ်ခဲ့ဘူးပါတယ်အင်မတန်ရှုပ်ထွေးလာတဲ့ဒီလိုအခြေအနေကိုကျမတို့အမွေဆက်ခံခဲ့ရတာပါဒါကိုကျမတို့ရင်ဆိုင်ဖြည့်ရှင်းကြရမှာပါညရင်းချင်းဖြည့်ရှင်းနိုင်မှာတော့မဟုတ်တာရှင်းပါတယ်အလွယ်တကူအဖြေပေးနိုင်တဲ့ကိစ္စမျိုးလည်းမဟုတ်ပါဘူးနေရာတော်များများမှာတစ်ဖက်နဲ့တစ်ဖက်ရန်လိုနေကြတဲ့လူမှုအတိုင်းဝိုင်းနှစ်ခုကြားယုံကြည်မှုနဲ့တဟဇာတာရှိအောင်တိစောက်ဖို့ဆိုတာဟာလွယ်လွယ်နဲ့တော့မဖြစ်နိုင်ပါဘူ
းရခိုင်ပြည်နယ်ပြည်ပခါကိုဖြည့်ရှင်းရေးမှာဒေသတွင်းလူမှုစီးပွားဖွံ့ဖြိုးရေးလုပ်ဖို့လည်းအရေးပါတယ်လို့ဒေါက်အောင်ဆန်းစုကြည်ကပြောပါတယ်ရခိုင်ပြည်နယ်တွင်းကမွတ်စလင်အများစုနေထိုင်ရာဒေသတွေမှာအကြမ်းဖက်တိုက်ခိုက်မှုတွေပေါ်ပေါက်ခဲ့ပြီးတလနီးပါးအကြာဒီရင်းနဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကမနစ်အင်ကာနေ့မှာနိုင်ငံတကာကိုရည်ရွယ်ပြီးမိန့်ခွန်းတစ်ရပ်ပြောခဲ့တာပါ။ဒါပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့ထည့်သွင်းသုံးစွဲခဲ့တာမရှိပါဘူ
း။ Are there those who want to call themselves Rohingya or who want to refer to the Muslims there as Rohingyas and the Rakhines themselves will not use any term except Bengali meaning to say that
တို့ကိုသူတို့ Rohingya လို့ရည်ညွှန်းခေါ်ဆိုကြတဲ့သူတွေအဲ့ဒီဒေသမှာရှိနေတဲ့ Muslim တွေကို Rohingya လို့ခေါ်ကျင်တဲ့သူတွေကလည်းရှိပါတယ်။ရခိုင်တွေကတော့ Bengali ဆိုတဲ့အသုံးအနှုန်းကလွဲလို့တခြားနာမည်ကိုမခေါ်ကြပါဘူး။ဒီလူတွေဟာရခိုင်တိုင်းရင်းသားမဟုတ်ဘူးလို့ဆိုလိုတဲ့သဘောပါ။အခုအခါမှာဒီအသုံးအနှုန်းဟာပြင်းထန်တဲ့စိတ်ခံစားချက်တွေပါဝင်လာနေတာကြောင့်ဒီလိုစိတ်ခံစားချက်တွေပါတဲ့အမိကိုတုံ့နှုံမဲ့အစားမွတ်စလင်လို့တုံတာကဘယ်သူမှလည်းညှင်းနိုင်တဲ့ကိစ္စမဟုတ်တဲ့အတွက်ပိုကောင်းတယ်လို့ထင်ပါတယ်။ကျမတို့ပြောနေတာကလည်းရခိုင်ပြည်နယ်ထဲမှာရှိနေတဲ့မွတ်စလင်အတိုင်းအဝိုင်းအကြောင်းပြောနေကြတာပဲလေ။ဒီလူအတိုင်းအဝိုင်းအတွက်တခြားအမိကိုတုံကောင်းတုံနိုင်ပေမဲ့ခံစားချက်တွေကိုမိလောင်ရလေးပင့်ဖြစ်စေမဲ့အတုံ့နှုံမျိုးကိုတုံးစရာအကြောင်းမရှိဘူးလို့ပဲကျမကတော့မြင်ပါတယ်
။ရခိုင်ပြည်နယ်တွင်းတကြောပြန်ပေါ်ပေါက်လာတဲ့အကြမ်းဖက်မှုတွေဟာARSC အစွန်းရောက်အကြမ်းဖက်အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့မြန်မာအစိုးရကပြောဆိုထားတာပါ။ဒေတာတွင်အကြမ်းဖက်လုပ်ရက်တွေကိုတံပြန်ကင်တွယ်တဲ့နေရာဟာလည်းအင်မတန်သတိထားကင်တွယ်ရတာဖြစ်တယ်လို့ဒေါက်တာဆန်းစုကြည်ကပြောပါတယ်
။ Whatever we do we should have we must try to avoid all collateral damage and all any action that would hurt innocent civilians
ဘာပဲလှုပ်လှုပ်မဆိုင်သူတွေမထိခိုက်အောင်ရှောင်ရှားဖို့ကြိုးစားကြရမှာပါအရက်သားတွေကိုမထိခိုက်စေမဲ့လှုပ်ရမျိုးတွေလည်းဖြစ်ရပါလိမ့်မယ်အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးကိစ္စဆိုတာအင်မတန်ခက်ခဲပါတယ်အကြမ်းဖက်ဝါရဆိုတာကတဘာဝအဖြစ်ကိုကအဖွဲ့ဝင်တချို့ဟာတာမန်လူလူကြမှာရောနှောနေတတ်လေရှိပါတယ်ဒါကိုခွဲခြားဖို့အင်မတန်အရေးကြီးပါတယ်အပြစ်မရှိတဲ့လူတွေကိုကျမတို့မထိခိုက်စေချင်ပါဘူးအချိန်နဲ့မှာပဲအကျန့်ဖက်ဝါဒီတွေရဲ့လှုပ်ရှားမှုတွေကိုလည်းဟန့်တားနိုင်အောင်လုပ်ရပါလိမ့်မယ်
။လူပေါင်းများစွာအိုးအိမ်ဆွန်ခွာထွက်ပြေးရတဲ့အပေါ်ကမ္ဘာငြိမ်းချမ်းရေးဆုရှင်တဦးအနေနဲ့ထုတ်ဖော်မပြောတဲ့အပေါ်ဝေဖန်ခံရမှုကိုတုံ့ပြန်လာမှလည်းရခိုင်ပြည်နယ်တွင်ငြိမ်းချမ်းရေးနဲ့သဟဇာတဖြစ်ရေးကိုလိုလားတဲ့အကြောင်းအစိုးရတရက်အနေနဲ့တာဝန်ရှိတာနဲ့အတူမြန်မြတတတမတမတ်ရှိရှိရက်တီကြောင်းနဲ့လူမှုအတိုင်းအဝိုင်းတစ်ခုခုကိုပြစ်တင်ပြောဆိုရာမျိုးကိုရှောင်ရှားတယ်လို့လဲဒေါအောင်ဆန်းစုကြည်ကပြောပါတယ်။ရခိုင်ပြည်နယ်တွင်ပြည်ပခန့်တွေနဲ့ပတ်သက်ပြီးမနေ့အင်္ဂါနေ့ဒေါအောင်ဆန်းစုကြည်ပြောဆိုခဲ့တဲ့မိန့်ခွန်းကိုမှတ်သားထားပါကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောဆိုခဲ့တယ်လို့ထွက်ပြေးသူတွေကိုစီးစစ်လက်ခံမယ်ဆိုတဲ့အပေါ်အမေရိကန်နိုင်ငံသားဝင်ကြီးကလည်းချီးကျူးပြောဆိုခဲ့ပါတယ်ရှင်။